巴基斯坦နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်သဘာဝဆိုင်ရာကပ်ဘေးကြောင့်ရထားကိစ္စမှုတွေရပ်တည်ခဲ့တဲ့နောက်အင်္ဂန်ပါအိတ်ဆင်တွေနဲ့အထူးသဖြင့်ရထားတွေကိုဒီရောဂါအကူဆက်ခံရသူတွေကိုကုသပေးမဲ့ဆေးကုဌာနတွေဖြစ်နေပြောင်းလဲဖို့စတင်လှုပ်ဆောင်နေပါပြီ။ဒီရထားတွေမှာတကယ်ကိုလူနာ36ယောက်လောက်ထားနိုင်တယ်လို့တိကျခွဲထားနိုင်တဲ့တိဒတ်ခန်းတွေပါလုပ်နိုင်တယ်လို့ပါကစ္စတန်ရထားပို့ဆောင်ရေးဌာနဆရာဝန်ဒေါက်တာအဗ်ဒူလာစနတ်ကပြောပါတယ်။ဒါကြောင့်တွဲပေါင်း220ကိုလူနာ2000လောက်ထိထားနိုင်တဲ့ဆေးကုသရေးဆောင်တွေဖြစ်နေပြောင်းပေးခဲ့တယ်လို့ရထားကုမ္ပဏီကပြောပါတယ်။ဒီများရင်ဆေးအောင်ဖြစ်နေပြောင်းထားတဲ့ရထားတွေကိုနိုင်ငံတွင်းကကျန်းမာရေးကုသမှုအတွက်နေရာအခက်အခဲဖြစ်နေတဲ့ရထားလမ်းပေါက်တဲ့ဒေသကိုမဆိုပို့ပေးမှဖြစ်ကြောင်းရထားပို့ဆောင်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်မှာအင်ဂါနီအထိဒီရောဂါအကူးဆက်ခံရသူပေါင်းက1800ကျော်ရှိနေပြီးတည်ဆောင်းသူက25ယောက်ရှိနေပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။